ရှမ်းပြည်နယ်ကအထက်ရဲရွာရဲရလျက်စစ်စီမံကိန်းမှာပါဝင်လုပ်ဆောင်နေတဲ့နိုင်ငံခြားကုမ္ပဏီတွေကပြင်သစ်အခြေစိုက် NG စွမ်းအင်ကုမ္ပဏီနှုတ်ထွက်တော့မယ်ဆိုတဲ့သတင်းထွက်လာပါတယ်။ဒီလိုကုမ္ပဏီတစ်ခုနှုတ်ထွက်သွားပေမဲ့လည်းလူမှုလျက်စစ်မီးလုံလောက်ရေးအတွက်အကောင့်ထဲပေါနေတဲ့စီမံကိန်းဖြစ်တာကြောင့်ဆက်လုသွားမှာဖြစ်တယ်လို့လျက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအစစ်မြင့်တာဝန်ရှိသူတို့က VOA ကိုပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
အထက်ရဲရွာရေအားလျှက်စစ်စီမံကိန်းမှာပါဝင်လုပ်ဆောင်နေတဲ့နိုင်ငံခြားကုမ္ပဏီတွေကအင်ဂျီလောက်ကန်ကုမ္ပဏီခွဲတစ်ခုဖြစ်တဲ့ Lamara International ကုမ္ပဏီရဲ့ပါဝင်မှုကိုရပ်ဆိုင်းလိုက်ပြီးလို့2019ခုနှစ်ဇန်နဝါရီ22ရက်နေ့စွဲနဲ့ကုမ္ပဏီကအကြောင်းကြားလာတဲ့အကြောင်းပြီးတိန်ခြေဆိုင်လူခွင့်ရေလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Burma Campaign UK ရဲ့ဇန်နဝါရီ30ရက်နေ့ထုတ်နေစွဲနဲ့ဖော်ပြချက်တစ်ခုမှဖော်ပြထားတာပါ။အင်ဂျီကုမ္ပဏီကကျင်းဝတ်တိုက်ခပိုင်းလိုက်နာဆောင်ရွက်မှုဆိုင်ရာဒါရိုက်တာရှာဗီယာဥဗာကဘာမာကမ်ပိန်း UK ကိုပေးပို့လာတဲ့အကြောင်းကြားစာထဲမှာဒီစီမံကိန်းနဲ့ပတ်သက်ပြီးကျွန်တော်တို့အကြောင်းကြားထားတာအရာကုမ္ပဏီရဲ့ကုမ္ပဏီခွဲဖြစ်တဲ့ Lamara International ကိုအင်ဂျီကုမ္ပဏီကမွေးယူခြင်းအချိန်တော်ကြာကလေးက Lamara နဲ့ Stack SA ကုမ္ပဏီတို့ပူးပေါင်းဖွဲ့စည်းထားတာတခုရှိပါတယ်2019ခုနှစ်ဇန်နဝါရီလကတည်းက Stack နဲ့ Contract ချုပ်ဆိုထားတာကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ဒါကြောင့် Lamara International တော်၎င်း NG ကုမ္ပဏီအုပ်စုရဲ့ကုမ္ပဏီကွဲတစ်ခုခုတော်၎င်းဒီစီမံကိန်းမှာဆက်ပြီးပါဝင်ပတ်သက်မှုမရှိတော့ပါဘူးလို့ဖော်ပြထားပါတယ်။ဒီလိုအကြောင်းကြားတဲ့အချိန်မှာအထက်ရဲဘရာလျက်စစ်စီမံကိန်းကိုနာမည်နဲ့တကွာထည့်သွင်းဖော်ပြထားတာတော့မရှိပါဘူး။ Stack SA ဆိုတာကတော့စီမံကိန်းမှာပါဝင်လုပ်ဆောင်နေတဲ့ကုမ္ပဏီတွေတဲကဆွစ်ဇာလန်အခြေစိုက် Engineer ကုမ္ပဏီတစ်ခုပါ။စီမံကိန်း30ရာခိုင်နှုန်းကျော်ပြီးစီးနေပြီဖြစ်လို့အခုလိုအင်ဂျီကုမ္ပဏီဘက်ကပါဝင်မှုရပ်ဆိုင်းလိုက်ပြီးဖြစ်ပေမဲ့လည်းဆက်ပြီးလုံဆောင်သွားမယ့်သဘောမျိုးလျှက်စင်စွမ်းရင်ဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဦးစိုးမြင့်က VOA ကိုအခုလိုပြောပါဗျာ။
သူတို့ရေလုံးဆုံးဆက်ဆိုတယ်သူတို့နဲ့ကျွန်တော်နဲ့တည်းကြော်ကိုကျွန်တော်မြန်မာကုမ္ပဏီနဲ့ပဲကြော်နေတာလေသူတို့နောက်ကဘယ်လိုလိုချက်တည်တာလဲကျွန်တော်မသိဘူးကြာဟောလို့ကျွန်တော်အဲ့မှာ34ရာရင်းလုံးကပြီးနေပြီကြလေတရှိကျွန်တော်တို့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မှုဖြည့်ဆည်းပေးနိုင်အောင်စီစဉ်နေအောင်လေပို့တိုင်းလို့ရောင်းပါဘောနောက်ပိုင်းသွားမယ့်အစီအမံနဲ့အဲ့လိုသွားအောင်ဟုတ်ဟုတ
်ပြင်သစ်စွမ်းရင်ကုမ္ပဏီနှုတ်ထွက်လိုက်ပြီဆိုတာနဲ့ပတ်သက်လို့အချက်လက်တွေတောင်းခံထားပြီးစောင့်ကြည့်နေရလို့ရှမ်းပြည်နယ်တဘောမျိုးပြည်နယ်လှုပ်တော်ကိုယ်စားလှယ်နန်းဆန်းဆန်းအေက VOA ကိုပြောပါတယ
်အဲ့ကုမ္ပဏီကဒီပြန်နှုတ်ထွက်မယ်လို့တော့အကြောင်းကြားလာတယ်လက်ရှိတော့စောင့်ကြည့်နေတုံးပေါ်တော့အချင်းကြီးအခုတော့ကုမ္ပဏီတစ်ခုကရုပ်သိမ်းသွားပြီဆိုတော့တခြားကုမ္ပဏီတွေရုပ်သိမ်းနိုင်မှာပေါ့တကယ်လို့တခြားနိုင်ငံကကုမ္ပဏီတွေရုပ်သိမ်းနေဆိုရင်တော့ရတဲ့မဖြစ်နိုင်ချင်ရတယ်ပေါ့
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့တောင်ပတ်မိုင်20အကွာနမ်မတူမြစ်ပေါ်မှာဆောက်လုပ်ထားတဲ့ဒီရေအားလျှက်စစ်စီမံကိန်းကိုဒေသခံတွေကရောဘာမှကမ်ပိန်းလို့လူခွင့်ရေးအဖွဲ့တွေကပါတောက်လျှောက်ကန့်ကွက်လာကြတာပါကောက်ွက်ကြတဲ့အဓိကချက်တွေရဲ့မှာရေကာတာကိုစည်ရေးပြိပခဖြစ်တဲ့ဒေသတွေမှာဆောက်လုပ်နေတာဒေသခံတွေကိုစနစ်တကျရွှေ့ပြောင်းပေးဖို့မြေယာလျှော်ကြေးတွေအခုချိန်ထိညှိနှိုင်းမှုမရှိရာစီမံကိန်းပြီးလို့ရေတိုလောင်တဲ့အခါမှာတာလုံမြို့အရှိနဲ့နောက်ကကြီးရွာနှစ်ရွာရေနစ်မြုပ်မှာဖြစ်သလိုစားရီက800ကျော်တစ်တော့ရီက1000ကျော်လူရီ800ကျော်ထိခိုက်နိုင်ခြင်းရှိရာစားရီအချက်လက်တွေကိုလည်းထောက်ပြထားကြတာဖြစ်ပါတယ်မြန်မာနိုင်ငံလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်ဆက်နေရဆိုပြီး2018ခုနှစ်ဒီဇင်ဘာ17ရက်နေ့မှာဘာမာကမ်ပိန်း UK အဖွဲ့ကပြည်တွင်းပြည်ပကုမ္ပဏီ49ခုထဲမှာနံပါတ်စည်းရင်းသွင်းလိုက်တဲ့တဲမှာအင်ဂျီကုမ္ပဏီလည်းပါဝင်ပါတယ်။ဒီရေကာတာစီမံကိန်းကိုတောက်လျှောက်ကန့်ကွက်လာခဲ့တဲ့ရှမ်းလူခွင့်ရေးမန္တလေးအဖွဲ့ SHRF ပြန်ကြားရေးတောင်းခံစာရွက်လွင်ကအချက်လက်တွေကိုဆက်လက်စုဆောင်းသွားပြီးလွှတ်တော်ကိုတင်ပြသွားမှာဖြစ်တယ်လို့ပြောပါရတယ်
။ရွာသားကြီးကနေဘယ်လိုဖြိခိုက်တယ်ဘယ်လိုညှိနှိုင်းတယ်ဆိုတာကျွန်တော်တို့ကတော့အချက်လက် data တွေအဲ့လိုစုဆောင်းပြီးကျွန်တော်တို့ကတော့ပြန်ကြမှာပေါ့နော
်ဒေသခံလူတို့ကန့်ကွက်တဲ့ကြားမှာပဲစီမံကိန်းကိုအကောင့်ထဲပေါ်ဖို့ကျပ်ငွေ3ဘီလီယံတုံးဆွဲမယ်ဆိုပြီး2018ခုနှစ်မှာအစိုးရကအတည်ပြုခဲ့ရာကြောင်းပြီးခဲ့တဲ့အောက်တိုဘာ12ရက်နေ့မှာပဲလွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေသခံတွေကတီဘောမြို့မှာစုဝေးဆန္ဒပြပြီးကန့်ကွက်ခဲ့ကြပါသေးတယ်မြေအောက်ပိုင်းမှာမြင့်ငယ်မြင့်ဒုထဝရီမြို့လို့ခေါ်ပြီးရှမ်းပြည်တွင်းမှာတော့နမ်မတူမြို့လို့ခေါ်တဲ့မြို့ပေါ်မှာတည်ဆောက်နေရဖြစ်တဲ့အထက်ရဲရွာရေအားလျှက်စစ်စီမံကိန်းကနေလျှက်စစ်တအား280မဂါဝတ်ထုတ်လုပ်နိုင်ဖို့အစိုးရကရည်ရွယ်ထားပါတယ်။ဒါဟာရန်ကုန်နဲ့မန္တလေးမြို့တွေကိုလျှက်စစ်တအားလုံလောက်အောင်ပြီးနိုင်တဲ့ပမာဏရှိသလိုလျှက်စစ်တအားတစ်စိတ်တစ်ပိုင်းကိုပြပကိုရောင်းချဖို့တောင်းရှိသူတွေကရည်ရွယ်ထားရလို့လည်းပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပူပါတယ်။အင်ဂျီကုမ္ပဏီကိုနမပြတ်စည်ရင်သွင်းထားတာပယ်ဖျက်လိုက်ပြီဖြစ်တဲ့အကြောင်းဘာမာကမ်ပိန်း UK ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။